88ခေါင်းဆောင်တွေစုပြီးတော့မကြာခင်တုန်းကထူထောင်ဖွဲ့စည်းခဲ့တဲ့ပြည်သူပါတီခေါင်းဆောင်တွေဟာအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်တာဝန်ရှိသူတွေနဲ့ပထမဆုံးအကြိမ်တွေ့ဆုံပြီးတော့မြန်မာဒီမိုကရေစီရေးအတွက်ပါတီချင်းထိတွေ့ဆောင်ရွက်နိုင်ခြေတွေကိုဆွေးနွေးခဲ့ကြပါတယ်။ဒီမိုကရေစီလိုလားတဲ့ပါတီချင်းချင်းပို့ပြီးတော့ထိတွေ့ဆက်ဆံသွားဖို့သဘောထားတယ်။စုပြီးတော့လည်းနှစ်ဖက်ပါတီတာဝန်ရှိသူတွေကပြောပါတယ်။ပြည်စုံကိုကိုကောင်းဆိုင်ဟင်းကစုံစမ်းမေးမြန်းထားပါတယ်။
ဒီမိုကရေစီလမ်းကြောင်းကိုပေါ်ဆောင်နေတဲ့ပါတီတွေဖြစ်တာမို့အရှင်းလာမဲ့လမ်းစဉ်တွေမှာအထူးတကားဘလို့ပူပေါင်းဆောင်ရွက်နိုင်မလဲဆိုတာအကြံပြန်ဆွေးနွေးခဲ့တယ်လို့နှစ်ဖက်ပါတီတာဝန်ရှိသူတွေက VOA ကိုပြောပါတယ်ပြည်တွင်းငြိမ်းချမ်းရေး2008အခြေခံဖွဲ့စည်းပုံပြင်ဆင်ရေးစတဲ့တူညီတဲ့အခြေခံတွေပေါ်မှာနှစ်ဖက်လိုအပ်သလိုတက်မှန်ဆွေးနွေးမှုတွေလုပ်ဖို့ရှိတယ်လို့လည်းပြည်သူပါတီတွက်ဖက်အထွေထွေတွေးရမှုနှင့်ဦးကျော်ကျော်စိုးကပြောပါတယ
်ဟုတ်တယ်လမ်းကြောင်းတူတယ်သွားမယ်ပန်းနိုင်တူတယ်ဟိုရှာတဲ့ရှောက်တဲ့လမ်းကြောင်းတော့တူချင်မှလည်းတူမယ်ပေါ့နော်။သို့တော်လည်းပဲဒီတချို့ issue တွေမှာဟိုမှာဆိုကြပါစို့အခုကျွန်တော်တို့အခြေခံဥပဒေပြင်ဆင်ရေးတို့ကြီးရင်းငင်းကြင်ရေးတို့ဟဲ့လားအဲ့လိုကိစ္စလေးအခုကတော့အကြံပြင်းအဲ့ဒါလေးတော့ခေါင်းစဉ်လောက်တော့ကျွန်တော်တို့ဆွေးနွေးပြစ်တာပေါ့။အဲ့ဒီမှာဆွေးနွေးပြီးတော့နောက်တစ်ချိန်မှာဟဲ့လားတရားတွေအသေးစိတ်ဆွေးနွေးဖို့ဒူလာရင်ဆက်ဆွေးနွေးကြဖို့ဆိုတဲ့လမ်းဖွင့်ခဲ့တာပေါ့
။88ခေါင်းဆောင်အများစုပါဝင်တဲ့ပြည်သူပါတီဟာမကြခင်ကမှပါတီဖွဲ့စည်းခွင့်ချခဲ့ပြီးတော့ပါတီစည်းဝေးလုပ်ငန်းတွေနဲ့ပါတီရုံးဖွင့်တာတွေကိုအချိန်အဟုန်နဲ့ခုတလောလှုပ်ဆောင်လာတာပါအခုတွေ့ဆုံမှုဟာပထမမိတ်ဆက်သဘောတွေ့ဆုံမှုဖြစ်ပြီးဒီမိုကရေစီလိုလားတဲ့ပါတီချင်းဖြစ်တာမို့နောက်ပိုင်းပူပြီးထိတွေ့ဆက်ဆံသွားနိုင်ဖို့ဆွေးနွေးခဲ့တယ်လို့ NLD ပါတီပြောဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကပြောပါတယ
်ဒီမိုကရေစီပါတီချင်းနော်ထိတွေ့ဆက်ဆံမှုရှိဖို့လိုအပ်တဲ့အတွက်တို့ရတော့ပထမမိတ်ဆက်နော်တွေ့ဆုံရင်းပြောပါတယ်အဲ့လိုတွေ့ဆုံရင်းမှဖြစ်ပါတယ်အကြောင်းအရာတစ်ခုကိုထုတ်ပေါ်ပြီးတော့ဒီပေါ်မှာအကြောင်းအရာလိုက်ဆွေးနွေးခြင်းတော့ဒီနေရာယူခြင်းမှမရှိပါဘူးကျွန်တော်တို့ကနောက်မှဒီမိုကရေစီပါတီများဖြစ်တဲ့အတွက်တော့ပို့ပြီးတော့ထိတွေ့ဖို့တက်တမ်းမှုဒါဟုတ်ပဲဝတ်တူကြတာဖြစ်ပါတယ
်ဒီကနေ့ဆွေးနွေးပွဲမှာတော့ပြည်သူပါတီဘက်ကဥက္ကဋ္ဌဥက္ကူကြီးဦးဆောင်ပြီးအနေဒီပါတီဘက်ကတော့ဗဟုအလုံးမှုဆောင်ကော်မတီဝင်တွေဖြစ်တဲ့ဦးညံဝင်းဦးဟန်တာမြင့်ဦးသိန်းဦးနဲ့ဒေါက်တာမျိုးညွန့်တို့တက်ရောက်ခဲ့ကြတာပါပြီးခဲ့တဲ့2015အထွေထွေရွေးကောက်ပွဲအတွင်းမှာအခုပြည်သူ့ပါတီဥက္ကဋ္ဌဦးကိုကြီးအပါအဝင်88ခေါင်းဆောင်အချို့ဟာအနေဒီပါတီကိုကိုစားပြုပြီးရွေးကောက်ပွဲဝင်ဖို့ကြိုးပမ်းခဲ့ကြပါလေ။ဒါပေမဲ့လည်းအနေဒီရဲ့အပိသက်ကူးစက်လေလောင်စင်းမှာတော့အချို့ပဲပါဝင်ပြီးအများစုကပယ်ချခံခဲ့ရပါလေ။အဲဒီနောက်တော့88မျိုးဆက်ခေါင်းဆောင်တွေစုပြီးနိုင်ငံရေးပါတီတရက်စုဖွဲ့ဖို့ကြိုးပမ်းခဲ့ကြပါလေ။ခြေလေးလုံးပါတီဆိုတဲ့အမည်နဲ့နိုင်ငံရေးမှတ်ပုံတင်ဖို့ကြိုးစားခဲ့ပေမဲ့လည်းကန့်ကွက်မှုတွေနဲ့ကြုံခဲ့ပါတယ်ပြီးခဲ့တဲ့နှစ်ကုန်ပိုင်းကတော့ပြည်သူ့ပါတီအမည်နဲ့ပါတီဖွဲ့စည်းခွင့်ချခဲ့ပါတယ်လက်ရှိအဖြစ်ပြည်သူ့ပါတီကို88ခေါင်းဆောင်တွေဖြစ်တဲ့ဥက္ကူကြီးကဥက္ကဋ္ဌဦးမင်းစရာကဒုက္ကဋ္ဌနဲ့အထွေထွေအတွင်းမှုအဖြစ်ဦးရင်နဲ့အောင်တို့ကဦးဆောင်လိုချင်နေပါတယ်ခင်ဗျာ